ပါကစ္စတန်နိုင်ငံကိုအကြွေးထောင်ရောက်ထဲကိုရောက်အောင်တွန်းပို့နေတဲ့ဆိုတဲ့ဝေဖန်ပြောဆိုချက်ကိုတရုတ်နိုင်ငံကပေးချလိုက်ပါတယ်။ပါကစ္စတန်နိုင်ငံမှာရောက်ရှိနေတဲ့တရုတ်နိုင်ငံတော်ကောင်စီဝင်နိုင်ငံသားရေးဝန်ကြီးဝန်ဂီဟာပါကစ္စတန်နိုင်ငံသားရေးဝန်ကြီးရှာမာမုဒ်ကော်ရစီနဲ့အစ္စလာမဘတ်မြို့တော်မှာစနေနေ့ကတွေ့ဆုံပြီးတော့ကိုယ်ဆောင်ကြပြီးတဲ့နောက်မှာအဲ့ဒီလိုတုတ်ပြန်ပြောဆိုခဲ့တာဖြစ်ပါတယ်။အစ္စလာမဘတ်မြို့ကနေအာယာဂူးစ်ပြပို့ထားတဲ့တရင်တော်ကိုကုချိုတော်တင်ကပြောပြပေးပါလိမ့်မယ်ခင
်ဗျာ။ပါကစ္စတန်နိုင်ငံမှာမကြုံတဘူးကြီးမားတဲ့ပမာဏနဲ့ဒေါ်လာဘီလီယံပေါင်းများစွာယင်းနှိမ့်နှံထားတာကိုတရုတ်ကကာကွယ်ပြောဆိုတာပါ။စီးပွားရေးဖွံ့ဖြိုးတိုးတက်မှုအစီအစဉ်ဟာငွေပြတ်နေတဲ့ပါကစ္စတန်နိုင်ငံကိုတရုတ်အကြွေးထောင်ချောက်ထဲရောက်အောင်တွန်းပို့နေတယ်ဆိုတဲ့ဆွဆွဲချက်တွေကိုပယ်ချပါတယ်။တရုတ်ပါကစ္စတန်စီးပွားရေးစင်ကြံစီးဘက်လို့ခေါ်တဲ့နိုင်ငံအစီအစဉ်ကြီးဟာအလင်းအမြန်ကောင်းထဲပေါ်နေတဲ့ကမ္ဘာလုံးဆိုင်ရာ Belt and Road BRI အစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းမှာ BRI ဟာတရုတ်သမ္မတရှီကျင်းပင်ရဲ့အထူးစီမံကိန်းဖြစ်ပါတယ်။စီးဘက်စီမံကိန်းရောဒေယူပို့ဆောင်ရေးကွန်ရက်စွမ်းအင်စီမံကိန်းတွေ၊ဂွာဒါမာရေနဲ့စေကမ်းတစ်ခုနဲ့အထူးစီးပွားရေးဇုံတို့ကိုတည်ဆောက်အဆင့်မြင့်မှာပါ။ဒီစီမံကိန်းကနေ2030ခုနှစ်အရောက်မှာကုန်ထုတ်လုပ်ငန်းဗဟိုချက်တစ်ခုဖြစ်လာစေဖို့ပါကစ္စတန်ရဲ့စက်မှုလုပ်ငန်းဖွံ့ဖြိုးရေးကိုအထောက်အကူပြုမှာဖြစ်ပါတယ်။ဒီငွေရ၄နှစ်အတွင်းစီးပက်စီမံကိန်းကနေပါကစ္စတန်မှာတရုတ်ရဲ့ယင်းနှိမ့်နှံမှု16ဘီလီယံဒေါ်လာအထိရှိလာတယ်လို့ဝန်ကြီးဝမ်ကပြောပါတယ်။အစောပိုင်းကစတင်ထားတဲ့စီမံကိန်း22ခုကိုအပြီးတက်ထားပြီးပြီးဒါမှမဟုတ်အပြီးတက်နေပြီလို့ဆိုပါတယ်။စီမံကိန်း18ခုအတွက်တရုတ်ရဲ့ဒိုင်းရိုက်ယင်းနှိမ့်နှံမှုဒါမှမဟုတ်တရုတ်ရဲ့ငွေကြေးအကူအညီနဲ့လှုပ်ဆောင်ခဲ့တာလို့ဝန်ကြီးဝမ်ကရှင်းပြပါတယ်။ဒါပြင်စီပက်စီမံကိန်းတွေရဲ့ပွင့်လင်းမြင်သာမှုအပိုင်းအပေါ်စိုးရိမ်မှုတွေရှိနေတာကိုလည်းပယ်ချပါတယ
် Only four have been using professional loans from the Chinese side. Therefore, to be sure, the
စီပက်အစီအစဉ်တော့ပါကစ္စတန်ဘုံအစည်းအဝေးမပြည့်စုံတဲ့အတွက်စီမံကိန်းလေးခုအကြမ်းတင်အားဖြင့်ဒေါ်လာ6ဘီလီယံကိုပဲအတိုးနှုန်းသက်သာတဲ့ခြေငွေနဲ့အကောင့်ထဲပေါ်နေတာပါဒီစီမံကိန်းတွေပြီးဆုံးလို့လက်ပတ်ပြီးစရင်ကြီးမားတဲ့စီးပွားရေးအကျိုးမြတ်တွေရလာမှာဖြစ်ပြီးပါကစ္စတန်စီးပွားရေးမှာတိတ်ကိုအကျိုးရှိလာမှာဖြစ်ပါတယ်လို့ဝန်ကြီးဝမ်ကြီးကပြောတာကိုဘာသာပြန်လူသမီးကတော့ပြန်သွားတာပါ။ပါကစ္စတန်ရဲ့ဒီပကျွေးနေ49ရာခိုင်နှုန်းဟာနိုင်ငံတော်ငွေကြေးရမုံငွေဖွဲ့ IMF နဲ့အာရှဖွံ့ဖြိုးရေးတံ ADB တို့စီကနေယူထားတာဖြစ်တယ်လို့ဝန်ကြီးဝမ်ကပြောပါတယ်။တရုတ်အကျိုးတွေကိုပြန်ဆက်ဖို့တက်တဲ့အတွက် IMF စီကနေချင်းငွေအသစ်တစ်ခုယူဖို့ပါကစ္စတန်ကစီစဉ်နေတယ်ဆိုပြီးအမေရိကန်ကဝေဖန်တာကိုတုံ့ပြန်ပုံရတဲ့အနေနဲ့ဝန်ကြီးဝမ်ကအဲ့လိုအသေးစိတ်အခြေအနေတွေကိုပြောသွားတာပါအမေရိကန်ရဲ့ဆွဆွဲချက်ကိုပါကစ္စတန်ရောတရုတ်ကပါအခြေအနေမရှိဘူးဆိုပြီးမြင်ထားပါလေပါကစ္စတန်ရဲ့ဒီပကျွေးမီဒေါ်လာ69ဘီလီယံမှာတရုတ်အကျွေးကစီးပိတ်ချင်းငွေဒေါ်လာ6ဘီလီယံအပါအဝင် 7.4 ဘီလီယံလောက်ရှိတယ်ဆိုတာဗဏ္ဍာရေးဝန်ကြီးအာဆက်ဦးမှာဒီလအစောပိုင်းကသူ့တော်ကိုတင်ကြားတဲ့စာရင်းတွေမှာတွေ့ရပါတယ်စီးပိတ်ချင်းငွေကိုစီမံကိန်းတွေပြီးတဲ့အထိအတူတူ200ခန့်နှုန်းပေးရတယ်လို့ပါကစ္စတန်ရဲ့တရုတ်တာဝန်ရှိသူတွေကပြောပါတယ်။2022ခုနှစ်အရောက်မှာစုစုပေါင်းအတူကဒေါ်လာ1ဘီလီယံလောက်ရှိမယ်လို့ပြောပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေယိုပါကစ္စတန်ကိုတွားပြီးတနင်္ဂနွေဆက်ဆံရေးပြန်ကောင်းလာဖို့ကြိုးစားတဲ့အနေနဲ့ဝန်ကြီးချုပ်အီမရန်ခန်းနဲ့ပထမဆုံးအကြိမ်တရားဝင်တွေ့ဆုံဆွေးနွေးပြီးရပ်ပိုင်းအတွက်မှာပဲဝန်ကြီးဝမ်ပါကစ္စတန်ကိုတွားတာပါအမေရိကန်နဲ့ပါကစ္စတန်ကြားဆက်ဆံရေးရိုးရင်းကျဆင်းနေချိန်မှာပဲတရုတ်နဲ့စီးပွားရေးစီရေးဆက်ဆံမှုတွေကပိုပြီးနှဆိုင်လာနေတာပါပါကစ္စတန်ဟာအင်ဒီဂျင်းအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေနဲ့အာဖဂန်တပ်ဖွဲ့တွေကိုတိုက်ခိုက်နေတဲ့အကြမ်းဖက်ဝါဒီတွေကိုသူ့နိုင်ငံထဲမှာလက်ခံထားတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်အမေရိကန်နဲ့ပါကစ္စတန်ကြားဆက်ဆံရေးကတင်းမာနေတာပါအဲ့ဒီဆွဆွဲချက်တွေကိုပါကစ္စတန်တာဝန်ရှိသူတွေကတော့အစင်တစိုက်ငြင်းဆိုနေပါတယ်ခင်ဗျာ